ထိုင်းနိုင်ငံအနေနဲ့မြမအရေးကူညီဆောင်ရွက်ဖို့မြမစစ်ကောင်စီအပေါ်မှာအာဆီယံအဖွဲ့ကြီးရဲ့မူအတိုင်းပြပြသားသားဆက်ဆံဖို့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ရှိထိုင်းတန်ယုံရှိမှာမြမဒီမိုကရေစီအင်အားစုတွေတောင်းဆိုခဲ့ကြပါတယ်။ဒါအပြင်အိတ်ဖွင့်ပေးစာတစ်ဆောင်ကိုလည်းပေးခဲ့တယ်လို့အဲ့ဒီဆန္ဒပြပွဲကိုဥဆောင်သူတဦးဖြစ်တဲ့ဥယင်အေးကပြောပါတယ်။
ထိုင်းနိုင်ငံအနေနဲ့ရောတရှိ NUG ပါဝင်ကျွန်တော်တို့ရဲ့ဒေဥစရာရေးအားစုတွေကိုစစ်ရသသားရပ်တည်ပေးဖို့လိုအပ်တဲ့အကူအညီတွေကိုပြင်ပေးဖို့မကြာခင်မှာပဲကျွန်တော်တို့ NDA မှာပါတဲ့ကျွန်တော်ဗမာအဲကလာမဲ့အကူအညီတွေအများကြီးလာတော့မဲ့ဆိုတဲ့နေသားတွေအဲကအများကြီးလာတော့ဒါတွေကိုထိုင်းနိုင်ငံကခြေထဲဝင်ပြင်ပြီးတော့မှတကယ်ဒုက္ခရောက်နေတဲ့အားစုတွေစီကိုအပူပို့ဆိုတဲ့ဒါတွေကိုလှုပ်ရှားပြင်ထိုင်းနိုင်ငံရဲ့နိုင်ငံရေးညံ့ပြက်နေတာကိုပြန်ဖတ်ဆဲဖို့ဆိုတဲ့အိတ်ဖွင့်ပေးတာကျွန်တော်တပေးတာဖြစ်ပါတယ်
ဒါအပြင်ပြည်တွင်းမှာတိုက်ပွဲတွေနဲ့အပြင်းထန်ပြန်လည်ခုခံမှုတွေကြုံတွေ့နေရသလိုနိုင်ငံတကာမျက်နှာစာမှာလည်းမျက်နှာပန်းမလှဖြစ်နေတဲ့မြန်မာစစ်ကောင်စီကိုထိုင်းအစိုးရကမျက်နှာသာပေးဆက်ဆံမှုတွေမလုပ်ဖို့လဲကြွေးကြော်တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြပွဲမှာစစ်အာဏာရှင်စနစ်ချဆုံးရေးနဲ့မြန်မာပြည်ဒီမိုကရေစီပြန်လည်ထွန်းကားရေးပိုစတာတွေကိုလည်းပြသထားကြပါတယ်။အဲ့ဒီဆန္ဒပြပွဲကိုဝါရှင်တန်ဒီစီမြို့တော်နဲ့အနီးတစ်ဝိုက်ကမြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေပါဝင်ကြပါတယ်ခင်ဗျာ။